အမေရိကန်တရားရုံးချုပ်ပြောင်းသူကြီးအဖြစ်အမည်တင်သွင်းခံထားတဲ့ Brett Kavanaugh ကလိင်ပိုင်းဆိုင်ရာမတော်မလျော်လုပ်ခဲ့တယ်ဆိုတဲ့ဆွဆဲချက်သစ်ထပ်ပြီးတော့ထွက်ပေါ်လာပြီမယ်လို့လဲသမ္မတဒေါ်နယ်ထရန့်ကတော့သူ့အပေါ်အခိုင်အမာထောက်ခံထားတဲ့ဖြစ်ကြောင်းပြောဆိုလိုက်ပါတယ် Kavanaugh အပေါ်ဆွဆဲမှုတွေကနိုင်ငံရေးရည်ရွယ်ချက်သက်သက်ဖြစ်တယ်လို့သမ္မတထရန့်ကဒီရင်းပါကုလသမဂ္ဂအထူးညီလာခံတက်ရောက်နေတဲ့နယူးယောက်မြို့မှာပြောဆိုလိုက်တာပါသူအနေနဲ့ကက်ဗနော့ဘက်ကရက်တည်တယ်လို့လည်းသမ္မတထရန့်ကပြောပါတယ်။1983-84ပညာသင်နဲ့ယင်းတက်ကတူအဆောင်ခံပါတီတခုမှကက်ဗနော့ကအဖို့အချွတ်လုပ်ခဲ့တယ်ဆိုပြီးအမျိုးသမီးတဦးရဲ့ဆွဆွဲချက်ကိုအမေရိကန်အထက်လွှတ်တော်အမှန်အဦးကစုံစမ်းနေတဲ့အကြောင်းမနေ့တနင်္ဂနွေနေ့နောက်ပိုင်းမှာနယူးယောက်ကစာဆောင်ကဖော်ပြလိုက်တာပါ။နယူးယောက်ကစာဆောင်နဲ့တွေ့ဆုံမိမြန်မှုအတွင်းအသက်53နှစ်အရွယ် Deborah Ramirez ကဒီအဖြစ်အပျက်ကိုပုံဖော်ပြောပြပါတယ်။ Kavanaugh ကသူ့ရဲ့လေအင်ကန်နဲ့သူ့မရဲ့မျက်နှာကိုကတ်လာတာကြောင့်တွန်းထုတ်လိုက်တာမှဆန္ဒမပါဘဲကန့်မိသွားတယ်လို့ Deborah Ramirez ကပြောဆိုခဲ့တာပါ။ဒီတင်းအပေါ်ရှုတ်ချတဲ့ကြီးညာချက်တစ်စောင်ကိုအမေရိကန်သမ္မတအင်ဂျီရောပြောခွင့်ရ Carrie Coopert ကထုတ်ပြန်ခဲ့ပါတယ်။35နှစ်ကြာခဲ့ပြီဖြစ်တဲ့အကြည့်မပြုတ်နိုင်တဲ့ဒီဆွဆွဲချက်ဟာဆိုရင်လူကောင်းတယောက်ကိုဖျက်ဆီးပစ်လိုက်ဖို့ကြံစီတဲ့ဒီမိုကရက်တီရဲ့မဟုတ်မမှန်ပူပေါင်းလှုပ်ကြံမှုကြီးဖြစ်တယ်လို့အင်ဂျူရောပြောခွင့်ရကပြောတာပါ။ဒါမှမဟုတ်အင်ဂျူရောအနေနဲ့တော့တရားသူကြီးကက်ဗနော့ကိုခိုင်ခိုင်မာမာထောက်ခံထားစေဖြစ်တယ်လို့ကြီးညာချက်မှာပြောဆိုပါတယ်။ရာမီရက်စ်ရဲ့ဆွဆွဲချက်ကိုကက်ဗနော့ကလည်းမြင်ပါတယ်။ဒီဆွဆွဲချက်ကအချင်းမြင့်မရှိတဲ့သဘုတ်လူလွင့်ပြောဆိုချက်အဖြစ်အင်ဂျီရောကထုတ်တဲ့ကြီးညာချက်ထဲမှာကက်ဗနော့ကပြောဆိုထားပါတယ်ရှင်။